မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ဟာအလို့တာဝန်များပြားလွန်ကြောင်းနဲ့ NLD အစိုးရအဖွဲ့ရဲ့ရည်မှန်းချက်တွေအောင်မြင်အောင်လုပ်ဖို့ဆိုရင်ဒေါက်ဆန်းစုကြည်အနေနဲ့သူ့ရဲ့အလို့တာဝန်တွေကိုခွဲဝေပေးနိုင်မှုအပေါ်မူတည်နေကြောင်းနိုင်ငံတကာပဋိပက္ခလေးလာဆောင်ကြည့်ရေးအဖွဲ့ ICG ကဇူလိုင်လကုန်ပိုင်းကထုတ်ပြန်ခဲ့တဲ့အစီရင်ခံစာတစ်ခုမှာအကြံပြုတိုက်တွန်းခဲ့ပါတယ်။လက်ရှိမှာဒေါက်ဆန်းစုကြည်ဟာနိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်တာဝန်အပြင်နိုင်ငံရေးဝန်ကြီးနိုင်ငံတော်သမ္မတရုံးဝန်ကြီးအဖြစ်လည်းတာဝန်ယူထားသူဖြစ်ပါတယ်။ဒေါက်တာဆန်းစုကြည်တယောက်ကျန်းမာရေးအခြေအနေကြောင့်အခုအခါမှာခိတအနားယူနေရပြီးစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံမှုစီစဉ်ထားတဲ့ပွဲကိုလည်းရဲအကန့်အသတ်မရှိရွှေ့ဆိုင်းထားရတယ်လို့သမ္မတရုံးဝန်ကြီးဌာနပြောခွင့်ရဦးစော်တီကတနင်္လာနေ့မှာ VOA ကိုပြောခဲ့တာပါ။ဒေါက်တာဆန်းစုကြည်ကလောလောဆယ်ခီးပန်းနေတာအပြင်အစာအိမ်ရောင်တဲ့ဝေဒနာနဲ့ရိုးကြီးပေါင်းတက်တဲ့ဝေဒနာတွေကိုပါခံစားနေရတယ်လို့ဦးစော်တီကပြောပါတယ်။ပုံမှန်အဖြစ်ကျမ်းမာရေးကောင်းနေတတ်တဲ့ဒေါ်စုရဲ့ကျမ်းမာရေးသတင်းကြောင့်နိုင်ငံရေးအတိုင်းဝိုင်းကြားဒေါ်စုအတွက်စိုးရိမ်ပူပန်မှုရှိကြသလိုတစ်ဖက်မှာလည်းများပြားကြီးလေးလို့နဲ့နိုင်ငံရေးတာဝန်တွေအတွက်အရေးချင်းပြေဝတဲ့အခြားခေါင်းဆောင်တွေကိုပို့ပြီးလှုပ်ပိုင်ခွင့်ပေးရင်နိုင်ငံရေးခရီးမှာလက်တွဲခေါ်သွားဖို့တိုက်တွန်းမှုတွေလည်းထွက်ပေါ်လာပါတယ်။ဒေါက်တာတင့်ဆွေဟာအမေရိကန်အခြေစိုက်နိုင်ငံရေးလှိလာသုံးသပ်သူဖြစ်ပါတယ်
။ခုထွက်ထားတဲ့ ICG ကလည်းဗမာအရေးမှာသူကလေးလေးနဲ့လှိလာနေတဲ့အဖွဲ့ဒီချက်ကတော့ကျွန်တော်သဘောတူပါတယ်အခက်ခဲတစ်ခုကတော့အားလုံးလက်သိပါတယ်ဒေါ်အောင်ဆန်းစုကြည်မှာတာဝန်ခိုးပြီးဘူးအခက်ခဲရှိကောင်းရှိမယ်ဒီတချီတော့ဒေါ်အောင်ဆန်းစုကြည်နှစ်ခါပြန်စဉ်းစားမယ်လို့ယူဆတဲ့အတွက်သူ့တာဝန်တွေကိုတင့်တင့်လျှောက်ပတ်တဲ့ပုဂ္ဂိုလ်တွေကိုတာဝန်ခွဲပေးမှုနဲ့နောက်လူတွေကိုလည်းတင်ကြားပြသရင်လည်းဆွဲခေါ်တဲ့အလုပ်မျိုးကိုလုပ်လာနိုင်မယ်လို့ကျွန်တော်ဆိုလိုပါတယ်ဒေါ်အောင်ဆန်းစုကြည်ကိုမနိုင်ပြုထားတဲ့ဒီနေ့အပြောင်းလဲဖြစ်တော့တော်အောင်ဆန်းစုကြည်ကိုယ်တိုင်ကယုံကြည်လို့စိတ်ချလို့လွှဲတဲ့လူဟာလေကျွန်တော်တို့ကျန်တဲ့လူတွေလည်းယုံကြည်စိတ်ချနိုင်တယ်အဲနောက်ထပ်ကောင်းဆောင်ကောင်းတွေရောက်လာနိုင်စရာဖြစ်တဲ့အတွက်ပို့ပြီးတော့ဟလာသွက်လက်လာနိုင်တယ်ဆိုရမှုတွေလည်းပို့နေကောင်းနေနာနိုင်မယ်လို့ကျွန်တော်ဆိုလိုပါတယ်ခင်ဗျာ
တော်အောင်ဆန်းစုကြည်ဟာနိုင်ငံရေးတာဝန်အများစုကိုယူထားတာကြောင့်ဝန်ပို့ပြီးပြီးအခြားသင့်တော်သူတွေကိုတာဝန်ခွဲပေးသင့်တယ်လို့တီဘောမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းလည်းဖြစ်မြန်မာနိုင်ငံရေးသုံးသပ်သူလည်းဖြစ်တဲ့ဦးရဲထွန်းကပြောပါတယ
်။ဒေါက်ဆန်းစုကြည်မှာကသူကဟိုတူးပြောက်သေးကဟိုအသေးစိတ်တွေဟိုလိုက်ပြီးတော့လှုပ်တာတွေပါလိမ့်မှာ။နည်းနည်းအားတန်တာပေါ့။အဲ့လိုဆိုတော့ဒီလေးစားယုံကြည်တဲ့ဘေးကအကြံပေးတဲ့လူကအကြံပေးရင်တောင်မှအဲ့ဒီအပြောင်းလဲကိုလုပ်နိုင်ပါမလားလို့တန်ဖိုးရဖြစ်တယ်။အထူးသဖြင့်တော့ဒီအကြံပေးတွေပါလိမ့်ဆိုလို့ရှိရင်ဒီလေးစားယုံကြည်တဲ့လူတွေကျမပါနဲ့ဖြစ်လိမ့်မယ်။ဒါကြောင့်မို့ဆိုကျွန်တော်တို့ဒီလောက်ဆိုရင်ဒီထဲမှာလည်းအဲ့လိုတတိပညာရှင်တွေရှိတာပဲ။ဒါပေမဲ့သူကအရင်အစိုးရအဖွဲ့ကိုကူညီပြီးတော့လုပ်ကံပေးခဲ့ဘူးတဲ့လူဆိုရင်သူစိတ်မတုံးဘူး။အဲ့ဒီဟာလည်းအားနဲ့ပြည့်စုံတာပေါ့
။ဒေါက်ဆန်းစုကြည်တယောက်ကျမ်းမာရေးပိုကောင်းနေတာနဲ့အမျှတိုင်းပြည်ရဲ့အရေးကြီးကိစ္စတွေမှာပိုအာယုံဆိုင်လှုပ်ဆောင်နိုင်လိမ့်မယ်လို့ဦးရဲထွန်းကသုံးသပ်ပါတယ်။
အဲ့လိုတာဝန်တွေဖွဲ့ပြီးလုပ်မယ်ဆိုလို့ရှိရင်တော့ဟိုဒေါက်ဆန်းစုကြည်အနေနဲ့ပို့ပြီးတော့ဒီအရေးကြီးတဲ့ကိစ္စတွေအာရုံစိုက်နိုင်မှာပေါ့နော်နောက်တစ်ခုကနာနာအနေနဲ့တက်တက်တာတာအနာယူနိုင်မယ်ဒီကျမ်းမာရေးပို့ပြီးတော့ကောင်းလာမယ်အဲ့လိုဖြစ်တဲ့အခါကျတော့မပင်မပန်းမနဲ့နိုင်ငံတာဝန်ခန်းဆောင်ရတယ်ဆိုလို့ရှိရင်တော့ပို့ပြီးတော့လုပ်ငန်းတွေကဒီအောင်မြင်နိုင်တာပေါ့
ဒေါက်ဆန်းစုကြည်ကဥရောပခီးစဉ်ပြီးပြီးချင်းအမေရိကန်ပြည်ထောင်စုကိုရောက်လာတဲ့နောက်တစ်နေ့မှာပဲအမေရိကန်သမ္မတတွေနဲ့တွေ့ဆုံရသလိုအမေရိကန်နိုင်ငံရဲ့ဝန်ကြီးနဲ့လည်းတွေ့ဆုံခဲ့ပါတယ်။တခါအမေရိကန်အာဆီယံစီးပွားရေးကောင်စီမှလည်းမိခွန်းပြောကြားရသလို52ကြိမ်မြောက်ကုလသမဂ္ဂအထူးညီလာခံမှလည်းဒေါက်ဆန်းစုကြည်မိခွန်းပြောကြားရတာတွေအပြင်နယူးယောက်မြို့မှာမြန်မာအတိုင်းဝိုင်းနဲ့တွေ့ဆုံတာတွေ CNN လို့သတင်းဌာနမျိုးနဲ့လည်းသူခီးစဉ်အတွင်းအင်တာဗျူးတွေပြုလုပ်ခဲ့ပါတယ်ခင်ဗျာ။